ဒီအမေရိကန်တက်တန်းဝက်ရွေးကောက်ပွဲမှာအမေရိကန်ပြည်ထောင်စုမှအခြေချနေထိုင်ကြတဲ့မြန်မာနယ်ပွားအမေရိကန်နိုင်ငံသားတွေကရောဘယ်လိုမဲပေးကြမယ်ဆိုတာကိုကြည့်ကြရအောင်ပါဆက်သွယ်မေးမြန်းထားတဲ့ဒေါ်ခင်မျိုးသက်ကပြောပြမှာပါ
American Central Jain November 6ရက်အင်္ဂါနေ့ကျင်းပမယ်တက်တန်းဝက်ရွေးကောက်ပွဲမှာအောက်လွတ်တော်အမတ်နေရာ435နေရာဇလုံးပြန်အထက်လွတ်တော်အမတ်နေရာ135နေရာနဲ့ပြည်နယ်အုပ်ချုပ်ရေးမှူး36နေရာအတွက်မဲပေးရွေးချယ်ကြမှာဖြစ်ပါတယ်။အခုကျင်းပတဲ့ရွေးကောက်ပွဲဟာ American နိုင်ငံအတွက်သိအရေးပါပြီး Republican တွေဘက်ကကြိုတင်မဲပေးတာကအစသားနေပဲပဲ။သူကတော့ Democratic Party ဝင်မှု Democrat တွေကိုပဲမဲပေးမယ်လို့ Pennsylvania ပြည်နယ်မှာနေထိုင်တဲ့သမိုင်းသူတေသည့်ဒေါ်ဖြူဖြူကပြောပါတယ်။
အန်တီအမလည်းပြန်တော့မဲတော့သွားပေးမယ်။ Susan Wiles ဆိုတာက Congress ရဲ့ Susan Wiles ဆိုတာက Democrat ကဒီ November 6ကအခုလာမဲ့ midterm ကအရင်အရေးကြီးတယ်ပေါ့နော်။တော်တော်လေးကိုအရေးကြီးတယ်။ဘာလို့အရေးကြီးလဲ။ဒီသမ္မတပုံမှာမူတည်တာပေါ့နော်။ Donald Trump ကသူကပြောတာဆိုတာလောက်တာကြိမ်တာတွေကလေအရင်သမ္မတတွေနဲ့မတူဘူးလေ။သူ့ကိုပြန်ပြီး check and balance လုပ်ဖို့အတွက်အရေးကြီးတယ်ဆိုတဲ့သဘောပေါ့။ဒါပေမဲ့ Antidote Pennsylvania ကိုကြည့်မယ်ဆို Pennsylvania ဆိုတော့ out of grassroots ကနေစိုက်။စီယုံဘအင်းကြီးပိုင်းကိုကြည့်မယ်ဆို Republican ပုံသား။တနိုင်ငံလုံးကိုဆန်းစစ်ပြီးကြည့်လိုက်တဲ့အခါမှာကြိုတင်မဲပေးတဲ့လူတွေကြည့်နေ Republican ကပိုများတယ်
အင်ဒီယားနာပြည်နယ်မှာနေထိုင်တဲ့ဒေါက်တာရူဒင်းကတော့သူတို့ပြည်နယ်ကရွေးကောက်ပွဲဟာအကျိန်နဲ့ရှင်ပြိုင်မှုရှိပြီး Republican တွေပဲနိုင်ဖို့များတယ်လို့ပြောပါတယ
်။ဒီအခုက Senator နှစ်ယောက်မှာနှစ်နေရာမှာတစ်နေရာရွေးကောက်မှာကိုအဲ့ဒီဟာတော်တော်လေးဟိုအမေရိကမှာတော့မှအဟော့ဆုံးလို့ဖြစ်နေတယ်။ရှင်ပြိုင်မဲ့နှစ်ယောက်ကတော့ Democrat ကခုလက်ရှိ Senator ဖြစ်နေတဲ့ Joe Donnelly နဲ့ Jane Pett က Republican က Mike Brown ပေါ့။အဲ့ဒါသူမသားကိုမသားဖြစ်နေတယ်တော်တော်လေးကိုမင်းနဲ့ပြန်မှာပဲဖြစ်ပြရမှာပေါ့လေကျွန်တော်တို့အိန္ဒိယနဲ့ပြည်ကအောက်လွှတ်တော် House of Representatives 9နေရာရှိတယ်အများစုခန့်မှန်းတာ Democrat 2နေရာလောက်ပဲနိုင်မယ်9နေရာတော့ Republican နိုင်မယ်လို့ထင်ကြီးပြီးနေကြတယ်ကျွန်တော်တို့အိန္ဒိယနဲ့ပြည်ကသူတို့ပြောတယ်လို့ Red State ပေါ့တော်တော်လေးကိုအဲဒီ Republican နိုင်တဲ့ပုံများတဲ့ပြည်နယ်ဖြစ်တယ်
မေရီလန်းပြည်နယ်မှာနေတဲ့ဦးထွန်းအောင်ကတော့မေရီလန်းနဲ့လူရည်ထူထပ်တဲ့ကယ်လီဖိုးနီးယားပြည်နယ်တွေမှာဒီမိုကရက်တီအသာစီးရနိုင်ကြောင်းနဲ့ဗာဂျီးနီးယားပြည်နယ်မှာတော့ရီပဘလီကန်ဘက်ကအသာစီးရဖို့များပေမဲ့နေရာအတော်များများမှာတော့အကျိန်နဲ့ဖြစ်နေတယ်လို့ပြောပါတယ
်ကျွန်တော်ကမေရီလန်းမှာနေတော့လေမေရီလန်းကနေစပြောချင်းမေရီလန်းကတော့အစင်လာအချင်းဒီမိုကရက်များတယ်ဒီမိုကရက်တွေကနိုင်ငံများတယ်ပြည်နယ်အုပ်ချုပ်ရေးမှုဟိုကင်ကနေလွယ်လို့ဟိုကင်ကရီပဘလီကန်ဒါပေမဲ့ Republican ဘီမဲ့လူလာလာလုတော့သူက Trump ပြောရင်လည်းသူကမလုပ်ဘူးသူကအဲ့တော့သူကဟို popular ဖြစ်တဲ့ခေါ်မှာပေါ့လေအုပ်ချုပ်ရေးမူပိုင်းမှာတော့သူနိုင်မှာပဲကျန်တဲ့အပိုင်းလေးမှာနော် Ben Cardin တို့ဘာလို့ဆိုတာပေါ့ဒီအထက်လွတ်တော်အမတ်တို့နော်နောက်အောက်လွတ်တော်အမတ်တို့ Peter Francho တို့ဘာလို့ကတော့ Democrat တွေသူတို့ကတော့အပြတ်အသတ်နိုင်မှာပဲ Maryland ကပြည်ငြိမ်ရေးကောက်ပွဲမှာပေါ့လေကယ်လီဖိုးနီးယားမှာဆိုလို့ရှိရင်ဒီမိုကရက်နိုင်ပါသူကဇက်လိုက်မင်းကြီးမင်းသားတွေကဒီမိုကရက်တွေများတယ်ဗာဂျီးနီးယားကြတော့ Northern Virginia ကြတော့ဒီမိုကရက်နိုင်မှုများတယ်တခြားပိုင်းတွေကတော့ Trump ကိုထောက်ခံတဲ့အမတ်ကနိုင်မှုလမ်းများတယ်ပေါ့လေဒါပေမဲ့ဥပကအကျိန်နေဖြစ်နေတယ်အိုဘားမာလည်းတခါတည်းမဲတွေလိုက်ဆွဲတယ်ဒုတိယသမ္မတဘိုင်ဒန်ကလည်းဒီမိုကရက်တွေအတွက်မဲတွေလိုက်ဆွဲတယ် Trump ကလည်းသူသာနဲ့နေရာတွေမှာမဲတွေလိုက်ဆွဲနေတယ
်ဒီရွေးကောက်ပွဲရဲ့ရလဟာသမ္မတဒေါ်နယ်ထရမ့်ရဲ့အကြမ်းနဲ့နှစ်နှစ်တာတက်တန်းကာလမှာအမေရိကန်ရဲ့နိုင်ငံရေးအာဏာချိန်ခွင်ရှာပေါ်မှာအရေးပါတဲ့တက်ရောက်မှုရှိလာနိုင်တာမို့ Republican သမ္မတထရမ့်ကရောအတိုက်ခံ Democratic Party ကသမ္မတဟောင်းဘဲရက်အိုဘားမားနဲ့ဒုသမ္မတဟောင်းဂျိုးဘိုင်ဒန်တို့ပါအပြိုင်မဲဆွဲနေကြတာပါ American ရောက်မြန်မာနယ်ပွား American သားတွေကလည်းသူတို့ပါတီတွေအနိုင်ရဖို့အတွက်မဲပေးသွားကြမှာဖြစ်ပါတယ်